2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်မတော်တာကိုစလဲရီတီကနေ့တင်သွင်းလိုက်တဲ့ဥပဒေကြောင့်လွှတ်တော်ဥပဒေကြောင့်ကော်မတီရဲ့လှုပ်ထုံလုံးနေအတိုင်းဆောင်ရွက်သွားမယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ပြည်ထောင်စုဝန်ကြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဟာနိုင်ငံခြားသားမဖြစ်ရမယ့်အပြင်သူတို့ရဲ့ဇနီးနဲ့တာဝန်တွေဟာနိုင်ငံခြားသားတူဦးနဲ့ဆွေမျိုးတော်ဆက်သားတွေမဖြစ်စေဖို့ဆိုတဲ့အချက်တွေကိုထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ပါဝင်တဲ့ပြည်ထောင်စုဝန်ကြီးနဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တို့ရဲ့အရေးအချင်းသတ်မှတ်ချက်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ကိုတမတော်တာကိုစလဲတရားကျော်ကပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ကြတာပါမမေခါကအပြည့်ဆုံးသတင်းပေးပို့ထားပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပြင်ဆင်ချက်ဥပဒေမူကြမ်းတစ်စောင်ကိုရွေးကောက်ခံမဟုတ်တဲ့တမတော်တာလွှတ်တော်ကိုစလဲအယောက်တရားကျော်ကလက်မှတ်ရေးထိုးပြီးဒီကနေ့ပြည်ထောင်စုလွှတ်တော်ကိုတင်ခဲ့တာဖြစ်ပါတယ်သူတို့ဘက်ကဖွဲ့စည်းပုံပြင်ဆင်ဖို့တင်သွင်းရခြင်းနဲ့ပတ်သက်လို့တမတော်တာလွှတ်တော်ကိုစလဲဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့တာ
ပါအဓိကကတော့ကျွန်တော်တို့ရေးကြည့်တဲ့ပြည်ထောင်စုဝန်ကြီးတွေပြည်နယ်တိုင်းဝန်ကြီးတွေကတော့ဒါနိုင်ငံတော်နဲ့နိုင်ငံသားတွေပေါ့တက်ဆာရှိဖို့ဆက်ပြီးတော့ဒီလိုနိုင်ငံသားနဲ့ဆက်ဆက်ရှိတဲ့ပုံမှာမူတည်ပြီးတော့ကိုယ်နိုင်ငံမှာနိုင်ငံသားရဲ့ဝန်ကြီးဆော့ဖက်မှုတွေမရှိစေဖို့နောက်ပြီးတော့ဒီလိုဆွေမှုတော်ဆမ်းမှုအကြောင်းပြုပြီးတော့ကိုယ်နိုင်ငံသူလူကိုမလောက်ခံရဖို့ဟာလူစိတ်ကောင်းရှိဖို့တဲ့
တမရော်ကတင်သွင်းတဲ့မူကြမ်းမှာပြည်ထောင်စုဝန်ကြီးအရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှ232ကရဲ့အပိုက်ခွဲငါကိုဖြည့်ဆွက်ပြင်ဆင်ဖို့နဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှ261ကရဲ့အပိုက်ခွဲငါကိုလည်းဖြည့်ဆွက်ပြင်ဆင်ဖို့တင်သွင်းခဲ့ကြတာဖြစ်ပါတယ်တမရော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမူလကရည်မှန်းထားတဲ့အတိုင်းပြင်ဆင်ဖို့အဆိုပြုချက်တွင်တင်ခဲ့တာဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကပြောပါတယ်တမတော်သားကိုစလဲတွေဘက်ကအခုလိုတင်သွင်းလာတဲ့အဆိုပြုချက်နဲ့ပတ်သက်လို့ဥပဒေချမ်းပူပေါင်းကော်မတီအတွင်ရေးမှူးလည်းဖြစ် NLD ပါတီကိုစားပြုအမျိုးသားလွှတ်တော်ကိုစလဲတဦးဖြစ်တဲ့ဒေါက်တာမြညာနာဆိုးကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်ဒီခါကတော့ထူးခြားတာကတော့တမတော်သားလွှတ်တော်ကိုစလဲကြီးပဲပေါ့ဒါနဲ့ရွေးကောက်ခံလွှတ်တော်ကိုစလဲတူးမမပါပါဘူးတမတော်သားလွှတ်တော်ကိုစလဲကြီးပဲ144ဦးကနေပြီးတော့လက်မှတ်ရေးထိုးပြီးကြေပြလာတယ်ဒါကလွှတ်တော်ကိုယ်စားလှယ်20ရာခိုင်နှုန်းကျော်တဲ့အတွက်ကြောင့်မလို့ဒီလူလွှတ်တော်ကမြို့သားလွှတ်တော်200စလုံးမှရှိတဲ့ဥပဒေကြမ်းကွန်ပီ200လုံးပါဝင်တဲ့30ဦးကွန်ပီကစစ်စစ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီပြင်တမတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကတင်သွင်းတဲ့အဆိုပြုချက်ဟာတခြားနိုင်ငံတွေမှာတော့မရှိဘူးတဲ့ဥပဒေအဆိုပြုချက်မျိုးဖြစ်နေတယ်လို့ဒေါက်တာမြညာနာဆိုးကပြောဆိုလိုက်ပါတယ
်1949ဖွဲ့စည်းပုံအခြေခံဥပဒေမှာရော1984ဖွဲ့စည်းပုံအခြေခံဥပဒေမှာရောလည်းမရှိပါဘူး။နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေဆိုတာကကျန်တဲ့နိုင်ငံတကာမှာပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့လည်းကျွန်တော်တို့ချိန်ထိုးပြီးကြည့်ရပါတယ်။အဲ့တော့အခြားခြားသောနိုင်ငံများမှာလည်းဒီလိုကန့်ကွက်ချက်မျိုးမရှိပါဘူး။ဘယ်နိုင်ငံတနိုင်ငံတွေကပဲတူတူကြကြဖြစ်နေတဲ့ကန့်ကွက်ချက်တစ်ခုမျိုးเนาะနောက်ဒီကန့်ကွက်ချက်ကလည်းပုဂ္ဂိုလ်တူဦးတယောက်ကိုများရည်ရွယ်ပြီးတော့ကန့်သက်ထားတဲ့ကန့်သက်ချက်ဖြစ်နေမလားဆိုတော့အားတဲ့အများကြီးစဉ်းစားကြရရှိပါတယ
်တမရော်ဘက်ကအခုလိုတင်သွင်းလာတဲ့အတွက်မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုလက်ရှိဖွဲ့စည်းပုံပြုပြင်ရေးမှာတမရော်ကိုအခွင့်အရေးများစွာပေးထားတာကြောင့်တမရော်နဲ့လက်ရှိအာဏာရပါတီပုတ်တိုက်မှုတွေကြောင့်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးဟာလိုရာခီးမရောက်နိုင်ပဲရှိနေမယ်လို့တုံ့တက်မှုတွေရှိနေပါတယ်တမရော်ဘက်ကအခုလိုတင်သွင်းလာတာကိုကြည်ချင်းအဖြစ်စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကြားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကကြီးကြီးမားမားဖြစ်နေတယ်လို့ယူဆကြောင်းနိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတုံ့တက်ပြောဆိုလိုက်ပါတယ
်ကျွန်တော်မြင်ကတော့လက်ရှိဒီတမရော်ရဲ့ဒီဒုတိယကြိမ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းတဲ့အနေအထားရောနောက်လက်ရှိဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအားလုံးကိုဆက်ဆက်စဉ်းစားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အပြောင်းအလဲကအကောင်းဘက်ကိုသွားနေသလားအဆိုးဘက်ကိုသွားနေသလားဆိုတာတဲ့စိန်ခေါ်မှုတွေရဲ့ချက်တဲတွေတော့ပို့ပြီးတော့ရင်းတက်လာနေတယ်လို့ပြောလို့ရပါတယ
်အခုလွတ်တော်တက်တန်းအတွင်းမှာပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေနဲ့တမရော်သားကိုယ်စားလှယ်တွေဘက်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်သွင်းထားပါတယ်ရှင်